မချသေးခင်ကမလေးရှားနိုင်ငံတွင်မြန်မာနိုင်ငံသားချင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးလူသေဆုံးရတဲ့အထိဖြစ်ခဲ့တဲ့အတွက်လုံခြုံရေးစိုးရိမ်ရလို့မလေးရှားနိုင်ငံကိုအလုတ္တမဆီလွတ်မှုကိုခေတ္တရပ်ဆိုင်းထားမှာဖြစ်တယ်လို့မြန်မာနိုင်ငံအလုတ္တမရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အလုတ္တမတွေအတွက်လည်းအလုတ်ကင်တွေစီစဉ်ပေးနေတယ်လို့အလုတ္တမဝန်ကြီးဌာနပြောခွင့်ရရုံးဖွဲ့မှုက VOA ကိုပြောပါတယ်အခုလက်ရှိမလေးရှားနိုင်ငံကမြန်မာအလုတ္တမတွေမိခင်နိုင်ငံအမြန်ဆုံးပြန်နိုင်ရေးကိုလည်းမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကစီစဉ်ဆောင်ရွက်ပေးနေတယ်လို့သိရပါတယ်ဒီအကြောင်းအပြည့်စုံကိုတော့မတ်စုမွန်ကတင်ပြပေးမှာပါ
မလေးရှားနိုင်ငံတွင်မြန်မာနိုင်ငံသားတချို့သေဆုံးတဲ့အထိဖြစ်ခဲ့ရတဲ့မြန်မာအချင်းချင်းအုပ်စုဖွဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပျက်ခဲ့လို့အဲ့ဒီအခြေအနေမှန်ကိုစုံစမ်းဖို့မလေးရှားနိုင်ငံကိုမြန်မာနိုင်ငံဘက်ကဒုတိယနိုင်ငံခြားရေးဝန်ကြီးဦးစင်ရောဒုတိယအလုပ်သမားရေးဝန်ကြီးဒေါ်ဝင်းမော်ထွန်းအပါအဝင်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တွားရောက်ခဲ့ပြီးတဲ့နောက်မြန်မာအလုပ်သမားဝန်ကြီးဌာနကမလေးရှားနိုင်ငံထဲမှာလုံခြုံရေးအခြေအနေမတည်ငြိမ်မချင်းနိုင်ငံသားအလုပ်သမားပို့ဆောင်မှုတွေကိုခေတ္တရပ်ဆိုင်းထားမှာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်မလေးရှားနိုင်ငံတွင်ကအခြေအနေတွေပေါ်မှာမူတည်ပြီးအလုသမားပို့ဆောင်မှုတွေကိုပြန်လည်ဆောင်ရွက်မှာဖြစ်တယ်လို့အလုသမားဝန်ကြီးဌာနရုံးအဖွဲ့မှဦးမမောင်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်မလေးရှားကဖြစ်ခဲ့တဲ့အခြေအနေကကျွန်တော်တို့ဒုတိယဝန်ကြီးနဲ့နိုင်ငံရေးဒုတိယဝန်ကြီးက17ရက်နေ့က14ရက်ဒီသွားတော့အဲဒီသွားတဲ့အခြေအနေတွေကလက်တလောအခြေအနေမှာဟိုအတိတ်ထက်မှလွတ်ဖို့မဖြစ်နိုင်သေးတဲ့အခြေအနေကြောင့်ကျွန်တော်တို့က13ရက်နေ့တုန်းကကျွန်တော်တို့ကုမ္ပဏီတွေကိုအေဂျင်စီတွေကိုလည်းမလေးရှားကိုလွှတ်တဲ့ဟာလေးတွေကိုလောလောဆယ်ဆိုင်းငံ့ထားပြီးပါနားလည်အောင်ကျွန်တော်ပြောပြီးတော့ခဏလောဆယ်ဆိုင်းငံ့ထားတာပါလက်လောအခြေအနေတွေတည်ငြိမ်ပြီးသွားတဲ့အခါကျရင်အခြေအနေပေါ်မူတည်ပြီးမှပြန်လည်ဖွင့်လှစ်ဆောင်ရပြီးပါအဲ့ဒီလိုပါ
တကယ်လို့ပေါ့နော်ဒီမလေးရှားနိုင်ငံကနေအခုဆိုရင်မြန်မာအလုံသမားတော်တော်များများပြန်လာနေကြပါပြီအဲ့တော့ပြန်လာတဲ့အလုံသမားတွေအတွက်လဲပေါ့နော်ဒီအလုံသမားဝင်ကြီးဌာနအနေနဲ့ဘာတွေများဒီစီစဉ်ပေးဖို့ဆောင်ရွက်နေတာရှိပါလဲရှင်
ကျွန်တော်တို့မနေ့ကဆိုလဲတရားဝင်တန်ရုံတရင်ပို့ပြီးပြန်လာ25ဦးပေါ့နော်အဲ့ဒီလူတွေရဲ့စင်ရင်လည်းကျွန်တော်တို့ဝန်ကြီးဌာနကကိုယ်စားလှယ်လှုပ်ပြီးတော့ကိုယ်ရဲ့အကျင့်ကောက်ထားတာရှိပါတယ်အဲ့ဒီကသူတို့ရဲ့ကြွမ်းကျင်မှုပေါ်မှာမူတည်ယူတင့်တော်တဲ့အလုပ်ကံကြီးအလုပ်ရှင်တွေနဲ့ချိတ်ဆက်ပြီးမှသူတို့လည်းလှုပ်လို့လည်းဆိုချိတ်ဆက်ပေးပါမယ
်ဟုတ်ကဲ့အဲ့တော့နောက်ထပ်ပေါ့နော်ဒီပြန်လာအောင်မဲ့ဒီအလုပ်သမားတွေအတွက်ကရောဘာတွေများစီစဉ်ပေးနေပါလဲရှင်
ပြန်လာတဲ့လူအားလုံးကကျွန်တော်စင်စရာဆွင့်ကောက်မှာပါကျွန်တော်ဝန်ကြီးဌာနကတော့လေကောက်လာပြီးလာတဲ့လူပေါ်မှာမူတည်ယူမှဟိုအလုံးနဲ့ပတ်သက်လို့ကလည်းကျွန်တော်တို့ကမ်းလှမ်းထားတဲ့ကုမ္ပဏီတွေလုပ်ငန်းတွေလည်းရှိပါတယ်။အဲ့ဒီလူတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်ပေးဖို့ပြင်ဆင်ထားပါတ
ယ်။ဒါကတော့အလုံသမားဝန်ကြီးဌာနကမလေးရှားနိုင်ငံကနေရရင်ပြန်ရောက်လာတဲ့အလုံသမားတွေအတွက်အလုံဂိုင်းနေရှာဖွေစီစဉ်ဆောင်ရွက်ပေးမှာဖြစ်တယ်လို့ VOA ကိုပြောဆိုခဲ့တာပါ။အခုလိုမျိုးမလေးရှားနိုင်ငံကိုမြန်မာအစိုးရကိုယ်စားလှယ်အဖွဲ့တွားရောက်ပြီးတော့မလေးရှားနိုင်ငံကဒုတိယပြည်ထောင်စုဝန်ကြီးအပါအဝင်မလေးရှားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မလေးရှားနိုင်ငံတွင်တရားဝင်နေထိုင်ခွင့်ရှိသူတွေရောတရားမဝင်နေထိုင်သူမြန်မာနိုင်ငံသားတွေနေရရင်ကိုတရားဝင်ပြန်နိုင်ရေးဆွေးနွေးခဲ့ကြပါတယ်အဲ့ဒီနောက်မှာတော့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်အမတ်ကြီးနဲ့တကွတန်ယုံတာဝန်ရှိသူတွေနောက်မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနရဲ့တာဝန်ရှိသူတွေပူးပေါင်းပြီးတော့အမြန်ဆုံးနေရပြန်နိုင်ရေးစီစဉ်ဆောင်ရွက်ပေးနေကြပြီဖြစ်တယ်လို့မြန်မာအလုပ်သမားတွေကိုရုံးပိုင်းဆိုင်ရာလိုက်လံကူညီဆောင်ရွက်ပေးနေတဲ့ဦးတီဟာမောင်မောင်ကလည်း VOA ကိုပြောပါတယ
်မင်းတို့ကလာနေတဲ့လူတွေကများတာတော့အဲ့ဒါမနည်းတော့ကျွန်တော်တန်မတ်ကြီးကိုကျွန်တော်မိသားရက်ခံတယ်ပေါ့လေအာတန်မတ်ကြီးကတော့ကျွန်တော်ညှိကြည့်တယ်ညှိကြည့်တော့တန်မတ်ကြီးကဖြောက်ဆိုတော့ကျွန်တော်အရောက်သုံးတဲ့နည်းနဲ့ဟောပြတာပြီးပါတယ်ခင်ဗျကျွန်တော်နောက်ပြီးသူတို့လည်းတခါကြပြီးတော့ဒီနိုင်ငံကအင်မီဂရေးရှင်းအရာရှိကိုတွေ့တယ်တွေ့ပြီးတော့သူနဲ့လည်းကျွန်တော်စကားလေးပဲတရားပြောပြတယ်ခင်ဗျာကျွန်တော်တို့ကက်ကလေးတွေကိုဖြည့်ရှင်းပေးဖို့သူ့ကိုအကူအညီတောင်းတော့မနေ့ပြန်အောင်ကျွန်တော်40သူတို့ပေးပါတယ်ခင်ဗျာ
ပထမဦးဆုံးအတုတ်ကိုတော့တနင်္လာနေ့တုန်းကမြန်မာနိုင်ငံကိုပို့ဆောင်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ကနေစလို့နေရရင်ပြန်လို့သူအလုပ်သမားတွေကိုလူဝင်မှုကြီးကြပ်ရေးမှာအချိန်မကျန့်ကြာရလေအောင်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးရဲ့စီစဉ်ပေးမှုနဲ့အ ਨੇ ဆုံးမြန်မာအလုပ်သမား30ကနေ40ယောက်အထိမလေးရှားလူဝင်မှုကြီးကြပ်ရေးကိုပို့ဆောင်နိုင်အောင်စီစဉ်ပေးနေကြတာပါလို့ဦးတီဟာမောင်မောင်ကပြောပါတယ်ပြန်လို့တဲ့သူတွေထဲမှာအသက်အရွယ်ကြီးရင်သူတွေကိုဝင်ဆောင်တွေနောက်သားတွေမိခင်တွေအတွက်မလေးရှားလူဝင်မှုကြီးကြပ်ရေးကိုပေးဆောင်ရမယ့်ဒဏ်ငွေတွေကိုမြန်မာနိုင်ငံဘော်လုံးအဖွဲ့ချုပ်ဥက္ကဋ္ဌမတ်ဦးစောစောရဲ့လှူဒန်းမှုနဲ့အေယာဝတီဖောင်ဒေးရှင်းကနေကူညီပေးနေတာတွေလည်းရှိတယ်လို့ဦးတီဟာမောင်မောင်ကပြောပါတယ
်။ Immigration မှာပေးမယ့်ကျွန်တော်တို့ဒီ compound ကြီးပေါ့400ကိုအထက်မဲ့ဒီအေယာဝတီဖောင်ဒေးရှင်းကစိုက်ထုတ်ပေးပါတယ်။နောက်ပြီးအခုကျွန်တော်တို့လောလောဆယ် Immigration သွားတယ်သွားလာလို့ပြန်လာလို့တော့
မလေးရှားနိုင်ငံတဝန်းကမြန်မာနိုင်ငံကိုပြန်လို့သူမြန်မာအလို့သမားတွေအတွက်မလေးရှားနိုင်ငံကွာလာလမ်ပူမှာစုံရဲစီစဉ်ပေးပြီးတော့မြန်မာတပ်ရုံးကိုဆက်သွဲဖို့နောက်မလေးရှားလူဝင်မှုကြီးကြပ်ရေးကိုပို့ဆောင်ပေးနိုင်မှုစီစဉ်နေကြတယ်လို့အလို့သမားရေလှူရှားပေးနေသူတွေကပြောပါတယ်အခုလက်ရှိအချိန်မှာတော့မလေးရှားနိုင်ငံတွင်ကမြန်မာအလို့သမားတွေရဲ့လုံခြုံရေးအခြေအနေကတော့အကြမ်းဖက်တိုက်ခိုက်ခံရမှုတည် မလေးရှားနိုင်ငံတွင်မှတရားမဝင်အလုပ်လုပ်ကိုင်နေသူရွှေ့ပြောင်းအလုပ်သမား၄သိန်းကျော်ရှိပြီးတရားဝင်အလုပ်လုပ်ကိုင်နေသူကတော့၃သိန်းကျော်ရှိတယ်လို့သိရပါပါတယ်ရှင်။